ပြည်ထောင်စုအစိုးရတပ်မတော်နဲ့လက်နက်ကိုင်အဖွဲ့တွေကြားခွဲမထွက်ရေးနဲ့တပ်တွေပေါင်းစည်းရေးကိစ္စတွေညှိနှိုင်းမရတာကြောင့်ဒီနေ့ကြော်ကြာ89ဖြစ်နေတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေအောင်မြင်လာရေးအတွက်အဓိကအချက်ဟာယုံကြည်မှုတည်ဆောက်ရေးဖြစ်တယ်လို့တိုင်းရင်းသားတွေဘက်ကပြောပါတယ်အပြည့်ရသဘောတူချက်တွေအားလုံးပါဝင်လက်မှတ်ထိုးနိုင်ရေးကြိုးပမ်းနေတဲ့အချိန်ထဲမှာပဲ၄ချိန်မြောက်27ရာစုပြည်လုံးညီလာခံကျင်းပနိုင်မှုအတွက်လည်းအစိုးရနဲ့အပြည့်ရလက်နက်ကိုင်အဖွဲ့တွေကြိုးပမ်းနေကြပါတယ်အပြည့်အစုံကိုမတ်တင်ဂီထိုက်ကတင်ပြပေးပါမယ
်အပြည့်ရထားတဲ့လက်နက်ကိုင်စဲပွဲနဲ့အစိုးရတို့ဒီကနေ့ဗုဒ္ဓဟူးနေ့မှာတနိုင်ငံလုံးအပြည့်ရသဘောတူညီချက်ပူးရဲအကောင့်ထဲဖွဲ့ရေးကိုဆွေးနွေးကြပါမယ် GICM လို့ခေါ်တဲ့ဒီဆွေးနွေးပွဲမှာတော့27ရာစုပင်လုံညီလာခံကျင်းပဖို့ဒီညီလာခံမှာဆွေးနွေးမယ့်အကြောင်းအရာတွေကိုညှိကြမှာပါအပြစ်ရတိုင်းရင်သားလက်နက်ကိုင်ဆဲဘွဲရဲ့ဥဆောင်အဖွဲ့ယာယီဥက္ကဋ္ဌရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်စစ်ကတော့ဒီနှစ်ထဲ27ရာစုပင်လုံညီလာခံကျင်းပဖို့ရည်မှန်းထားတဲ့အကြောင်းပြောပါတယ
်ဘက်ကောင်နဲ့တဲ့တော့ဒီထောင်စုညီကလေးဒီလာခံတဲ့ဒီရာစုပြီးတော့သံဃာအစီအဝဲကိုယင်းပါသွားနိုင်ရေကျိုးပန်းဆောင်ရရဖြစ်ပါတယ
်တနည်းကြော်ကြာရှင်းမဆက်နိုင်ဖြစ်နေတဲ့ငင်းချမ်းရေးဆွေးနွေးပွဲဒီမှာတိုးတက်ဖြစ်ထွန်းမှုရဖို့ကနှစ်ဖက်ကြားယုံကြည်မှုတည်ဆောက်ရေးဖြစ်တယ်လို့ထောက်ပြသူကတော့ရှမ်းပြည်နယ်မိုင်းရှုမြို့နယ်ကိုစားပြု1990ရွေးကောက်ပွဲကလွှတ်တော်အမှတ်ဖြစ်ရွေးချယ်ခံရသူစိုင်းဝင်းဖေဖြစ်ပါတယ
်ဒီနေရာမှာရောက်နေတဲ့ဒုက္ခတွေပြန်နေရေးနောက်ပြီးတော့သူတို့ရွာသူတို့ရသူတို့ရွာပြန်နေရေးသူတို့ရသူတို့ရွာမှာရှိနေတဲ့မိုင်းတွေရှင်းထုတ်ရေးသာသဖြင့်ပေါ့နော်သေးစိတ်ကြီးအများကြီးလုပ်เสียရှိပါတယ်ခင်ဗျအဲ့ဒါမျိုးတွေလုပ်နိုင်မယ်ဆိုလို့ရှိရင်တိုင်းပြည်ကလည်းအများကြီးအကျိုးရှိမယ်သူတို့ဟိုကျွန်တော်တို့ဒီမျိုးစုတွေကြားထဲမှာလည်းပဲဘုံအစိုးရနဲ့အများကြီးပြည်လည်မှုရလာမယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျ
တနိုင်ငံလုံးငင်းချင်ရေးစတင်ညှိနှိုင်းမှုတွေအတွင်းတက်မတော်ဘက်ကလက်ရောပေးခဲ့ပေမဲ့လည်းနောက်ပိုင်းမှာလက်နက်ကင်အဖွဲ့တွေပိုပြီးနေမည်ချက်လာတာမျိုးလက်နက်ကင်အဖွဲ့တွေပေါ်လာတာမျိုးတွေကိုလည်းစစ်တပ်ဘက်ကမကြာခဏဆိုသလိုထောက်ပြနေတာပါဒီအချိန်မှာတက်မတော်ဘက်ကတိုင်းရင်းသားလက်နက်ကင်တွေအပေါ်စိတ်ချယုံကြည်မှုပိုပြီးတော့ခိုင်မာလာစေဖို့အခြေအနေရောရှိပါသလား
လက်နက်ကင်မှာပဲလူလိုသူလိုစကားပြောချင်းခါရတဲ့ဆိုတော့အတွေးခေါ်ဝင်သွားကြပြီလေဗျာအဲ့ဒီခါကျတော့လက်နက်ကင်တမျိုးကြီးတမျိုးပေါ်လာတော့တာပေါ့ဒီမိုကရေစီအခွင့်အရေးလူမျိုးစုအခွင့်အရေးနော် collective rights တွေရဖို့အတွက်ကြိုးစားတဲ့နေရာမှာငင်းကြနဲ့လမ်းပေါက်များဖွင့်ထားသင့်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
တနိုင်ငံလုံးအပြစ်ခတ်ရစဲရေး NCA စာချုပ်လက်မှတ်ထိုးထားတဲ့ကရင်လက်နက်ကင်အဖွဲ့ KNU နောက်မွန်ပြည်သက်ပါတီ MNSP တို့နဲ့တက်မတော်ကြားလက်တလောစစ်ရေးပြည်ပခရှိနေပါတယ်။တိုင်းရင်းသားလက်နက်ကင်အဖွဲ့တွေအဖြစ်နဲ့ငင်းချမ်းရေးဆွေးနွေးပွဲမတက်နိုင်သေးတဲ့လက်ရှိစစ်ရေးတင်းမာနေတဲ့ရခိုင်လက်နက်ကင်တပ် AA တောင်ပလောင်လက်နက်ကင်တပ် TNLA ကိုကံလက်နက်ကင်တပ် MNDAA တို့ရဲ့အလားအလာကလည်းရှင်းရှင်းလင်းလင်းမရှိသေးပါဘူးရှင်။